ရုရှားကျေးဇားတပ်ဖွဲ့ရဲ့အကြီးအကဲရက်ဂီနီပရီဂိုရှင်ကသူတို့တပ်ဖွဲ့အနေနဲ့ရုရှားအစိုးရကဖေဖော်ဝါရီလတုန်းကပေးထားတဲ့ဂရုအတိုင်းလက်နက်ခရမ်းမီးကြောက်တွေမရခဲ့ရင်တော့ဘာမတ်ကမြို့အနီးရှိရှေ့တန်းတိုက်ပွဲတွေမှာအဆုံးရှုံးတွေရှိလာနိုင်တယ်လို့ပြောပါတယ်။ကျေးဇားတပ်ဖွဲ့အကြီးအကဲပရီဂိုရှင်ဟာရုရှားကာကွယ်ရေးဦးစီးချုပ်တွေနဲ့ထိပ်တန်းဗိုလ်ချုပ်တွေကိုပုံမှန်ဝေဖန်လေးရှိပါတယ်။ပြည်ခဲ့တဲ့လကဆိုရင်သူတို့တပ်ဖွဲ့တွေအပေါ်ကိုဆစ်လက်နက်ပစ္စည်းတွေထောက်ပံ့မှုမရှိတဲ့အတွက်ပရီဂိုရှင်ကရုရှားကာကွယ်ရေးဝန်ကြီးဆာဂျေရှိုဂူးနဲ့တခြားအရာရှိတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။ယူကရိန်းစစ်ဘက်အရာရှိတွေနဲ့လေးလာသူတွေရဲ့အစီရင်ခံချက်အရလဲဘားမောက်မြို့တောင်ဘက်ဘူဟာဒဲမြို့ကရုရှားတပ်မဟာတင်ငါငါကအရာရှိတွေကလည်းသူတို့တပ်ဖွဲ့တွေအကြအဆုံးများနေတဲ့အတွက်ဆက်ပြီးတိုက်ခိုက်ဖို့အတွက်ညှင်းဆန်နေတယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံအရှေ့ပိုင်းဘားပေါက်မြို့ကိုသိမ်းပိုက်ရင်တောင်မှစစ်ပွဲအတွေ့ပြက်ပြက်သားသားအပြောင်းလဲဖြစ်နိုင်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတနင်္လာနေ့ကပြောလိုက်ပါတယ်ခင်ဗျာ။